ိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးအကာအကွယ်ပေးဖို့ရည်ရွယ်ပြီးတော့မြန်မာအစိုးရကအချက်အလက်တွေစတင်စုဆောင်းနေတဲ့တဲ့တင်ကိုကျွန်မဆူဆူကပြောပြပေးပါမယ်ကိုဗစ်ကရောဂါကာလမှာအလုပ်ရုံတွေပိတ်သိမ်းလိုက်လို့နေရပြန်လာကြတဲ့မြန်မာအလုပ်သမားခန့်မှန်းခြေ 8,000 ကျော်ရှိပေမဲ့တိမ်းနေချီပြီးထိုင်းနိုင်ငံထဲမှာကျန်ရှိနေစေဖြစ်ပါတယ်။ဒီအလုပ်သမားတွေအနေနဲ့အထူးသဖြင့်အခုလိုကရောဂါကာလမှာအခက်အခဲကြုံရတာမျိုးအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိခဲ့ရင်ကာကွယ်နိုင်မှုရည်ရွယ်ပြီးစီးရင်စတင်ပြုစုနေတယ်လို့ထိုင်းနိုင်ငံရနောင်းမျိုးအခြေဆိုင်မြန်မာအလုပ်သမားတန်ရာရှိဦးကျော်စိုးဝေက VOA ကိုပြောပါတယ
်။လက်ရှိဟိုထိုင်းနိုင်ငံထဲမှာဟိုလုံနေတဲ့လူတွေဆိုရင်ဖြေလို့ရပါတယ်ကွာ။အဲ့ဒီမှာကျွန်တော် option လေးတွေဖြေပေးထားပါတယ်။အဲ့လိုဆိုတော့ကျွန်တော်လည်းဟိုအကျဉ်းကြီးရတယ်ပေါ့။ဒီ MOU ကဘယ်နေရောက်ရှိလဲဆိုတော့အဲ့လိုအောက်ခံမင်းနဲ့ဖြစ်နေတာကဘယ်နေရောက်ရှိလဲပေါ့နော်။ပြီးရင် PJ PV တွေအဲ့လိုဟာတွေဝင်နေဟာဘယ်နေရောက်ရှိလဲပေါ့။အဲ့လိုဟာလေးတွေလည်းသိရတာပေါ့။ကျွန်တော်ကတော့ဟိုလူတိုင်းကိုဖြည့်သိချင်တာပေါ့နော်။ဘာလို့ဆိုဒီ service code တွေဆိုရင်ဒီသဘောတော်ကတော့အချက်လက်များများရနိုင်လေတော့ပို့ပြီးဟိုအထောက်ပံ့ဖြစ်လေပေါ့နော်။အဲ့ဆိုတော့ဒီ reset ကတော့ဒီအလုပ်သမားတွေပူးပေါင်းပါဝင်ဆောင်ရွက်ပေးတဲ့ပုံမှာပဲဟိုရာလက်ကောင်းတစ်ခုကတော့ဟိုထွက်လာမယ်လို့တော့ကျွန်တော်တို့ပြောနေပါတယ
်။အခုကောက်ယူနေတဲ့စီရင်ဟာတရားဝင်လမ်းကြောင်းနဲ့လာရောက်အလုပ်လုပ်ကြိုင်သူတွေအပြင်အထောက်အထားမရှိသူတွေအတွက်ပါအကျုံးဝင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဥပဒေအရကောက်ဝင်နိုင်မှုရည်ရွယ်ပြီးစီရင်ကောက်ယူရမှာတော့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူဦးမိုးဝေကပြောပါတယ်။
ဒီ service ဆောင်ရမ်းနဲ့တင်ရမယ်ဆိုတဲ့ကိစ္စကတော့ထင်သားသလားတော့မရနိုင်ဘူးဗျ။ဘာကြောင့်လဲဆိုတော့လုပ်မားတွေကချို့ information အချက်လက်ဟိုသူတို့စီမရောက်နိုင်တာလည်းရှိတယ်တကူ။နောက်တစ်ခုကဆိုရမုန်းတဲ့ဖွဲ့စည်းတွေကနေတစ်ဆက်ကူညီတောင်းပြီးတော့လုပ်တာတော့ရနိုင်ပါတယ်။ဒါပေမဲ့လည်းဒီ Thai ကဒီလုပ်သမားတွေရဲ့ခက်ခဲကိုထက်ထဲဝင်ဝင်တော့သိဖို့တော့လိုတယ်ဗျ။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်မတ်လလောက်ကစပြီးသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်သလိုလုပ်ငန်းတွေလည်းရပ်ဆိုင်းလိုက်ရတဲ့အတွက်အလုပ်လမဲ့ဖြစ်လာကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေအများအပြားနေရပ်ကိုပြန်ကုန်ကြတာပါဒီအတွက်လည်းလုပ်ငန်းတွေပြန်လည်းလုပ်ကိုင်ခွင့်ရတဲ့အခါအလုပ်သမားလိုအပ်ချက်နဲ့ကြုံရမှာကိုစိုးရိမ်လာနေကြတယ်ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကလည်းလုပ်သားအင်အားနဲ့ပတ်သက်လို့စီရင်ပြုစုဖို့တရားဝင်အထောက်အထားမရှိသူတွေကိုပါအလုပ်လုပ်ခွင့်ပြုဖို့အစိုးရကိုတိုက်တွန်းတာတွေလည်းရှိနေပါတယ်ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်